ကနေကမှာပြေးခဲ့တဲ့သတင်းနပတ်သားရဲ့ဖမ်းဆီးချိန်မှာသိဆုံးခဲ့တဲ့ George Floyd ရဲ့စာပနာအခမ်းအနားကို Houston မြို့မှာမိသားစုမိတ်ဆွေတို့နဲ့ဒီကနေ့တည်တံ့ကျင်းပမှာပါဒီဖြစ်ရကြောင့်ရဲတပ်ဖွဲ့ရဲ့ရက်ဆက်တဲ့လုပ်ရပေါ်ကြီးကျယ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေအမေရိကန်နိုင်ငံတော်ဝါမြို့ကြီးတော်မြန်မာမှာပေါ်ပေါက်လာခဲ့တာပါ။စာပနာအခမ်းအနားပြင်တော့ George Floyd ရဲ့ကျဉ်းကျန်ရတဲ့ရုပ်လောင်းကိုရဲတွေရဲ့အဆောင်အချက်နဲ့ PLN မြို့ကိုတဲသွားပြီးတော့သူ့ရဲ့အမေအုပ်ကိုယ်မှာမြုံနာမှာဖြစ်ပါတယ်။မနေ့ညကတော့ Floyd ရဲ့ဘဝကိုအောင်းမိတဲ့အနေနဲ့သူတက်ခဲ့တဲ့အထက်တန်းကျောင်းရဲ့တင်ကစားချက်သွေးရောင်နဲ့ရွှေရောင်မီးလုံးတွေကို Houston မြို့တော်ခမာမှာထွန်းကြီးခဲ့တာပါ။George Floyd ရဲ့ရုပ်အလောင်းကိုအများပြည်သူကြည့်နေအောင်ထားပေးတဲ့ The Fountain of Praise ခရီးရန်ဖျားကြောင့်ကိုတနင်္လာနေ့ကလူထောင်ချီလာရောက်ကာရဝပြုခဲ့တာပါ Texas ပြည်နယ် Republican အုပ်ချုပ်ရေးမှူး Greg Abbott ကလည်း Floyd ကိုမနေ့ကလာရောက်ကာရဝပြုခဲ့တာပါရဲတပ်ဖွဲ့ရဲ့ပြုပြင်ပြောင်းလဲရေးဆွေးနွေးတဲ့နေရာမှာ Floyd ရဲ့မိသားစုကိုပါပါဝင်စေမယ်လို့လည်းအုပ်ချုပ်ရေးမှူးကချက်ချောင်းပြည်ထောင်မှာသတင်းထောက်တွေကိုပြောဆိုခဲ့တာပါဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်အောင် Joe Biden ကလည်း Floyd ရဲ့ဆွေမျိုးရင်းနဲ့ Houston မြို့မှာသနေ့လာနေ့ကတနအိကြောကြအောင်တွေ့ဆုံနေတင်ခဲ့တယ်လို့မိသားစုရှင်တွေကပြောပါတယ်